နိုင်ငံတကာရာဇဝတ်ခုံရုံးတရားစီရင်ရေးမှနှစ်ပေါင်း30ကျော်အတွေ့အကြုံရှိထားတဲ့အမေရိကန်ရှေ့နေနီကိုလက်စ်ကွန်ဂျီယန်ကိုမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌဖြစ်ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကရွေးချယ်ခန့်အပ်လိုက်ပါတယ်ဒီလိုခန့်အပ်မှုကိုတော့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးကကန့်ကွက်ကြောင်း VOA ကိုပြောပါတယ်အကြောင်းစုံကိုဆက်ပြီးနှားဆင်ပါရှင်အမေရိကန်နိုင်ငံသားနီကိုလက်စ်ကွန်ဂျီယန်ကိုမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌအဖြစ်ကုလသမဂ္ဂအတွေ့အမှုချုပ်ကမနေ့ကရွေးချယ်ခန့်အပ်လိုက်ကြောင်းကုလအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ
် Mr. Kumjan will be the first head of the mechanism which was established as you will recall by resolution in the Human Rights Council
နောက်ဆက်ရှိကုလသမဂ္ဂ29ရက်နေ့ကလူခွင့်ကောင်စီမှဖွဲ့စည်းခဲ့ပြီးကုလသမဂ္ဂအထွေထွေညီလာခံက2018ဒီဇင်ဘာ22ရက်နေ့မှအတည်ပြုခဲ့တဲ့မြန်မာနိုင်ငံတွင်နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုအရေးယူကင်တွယ်နိုင်ရေးတရားဝင်မှတ်တမ်းယူမဲ့အဖွဲ့ရဲ့ပထမဆုံးဥက္ကဋ္ဌအဖြစ် Mr. Kumjan ကိုခန့်အပ်လိုက်ပါတယ်သူဟာနိုင်ငံတကာရာဇဝတ်မှုဆိုင်ရာရှေ့နေချုပ်အဖြစ်နှစ်ပေါင်း35နှစ်ကျော်တာဝန်ယူထမ်းဆောင်ခဲ့တဲ့အပြင်နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားစီရင်ရေးမှာနှစ်ပေါင်း20နီးပါးအတွေ့အကြုံရှိသူဖြစ်ပါတယ်
အမေရိကန်ဒေါ်လာတန်း60ကျော်အကုန်ကျခံမဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ကိုဖွဲ့စည်းဖို့လူခွင့်ရေးကောင်စီမှပြီးခဲ့တဲ့နှစ်ကဆုံးဖြတ်ချက်ချမှတ်ခဲ့ကမြန်မာအစိုးရကကန့်ကွက်လာခဲ့တဲ့အတွက်အခုလိုအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်ခန့်အပ်တဲ့ကိစ္စကိုလည်းကန့်ကွက်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွန်းက VOE ကိုပြောပါတယ
်ကျွန်တော်ကလက်မမခံတာဗျာဘယ်သူခံကကျွန်တော်ကလက်မခံဘူး FFF လုံးဝလည်းကျွန်တော်လက်မခံဘူးဒါသူ့ရဲ့လုံပိုင်ွယ် Human Rights Council ကနေသူ့ရဲ့လက်ပိုင်ွယ်ဘောင်းကိုကြော်ပြီးလုပ်တယ်ဥစားအပ္ပဆံလည်းဖြုံးတာပဲဗျာကျွန်တော်တို့ကအဲ့တော့ဒီဟာကိုအစရရကျွန်တော်တို့ကဒီ list အောင်ဆုံးပြတဲ့ Human Rights Council ရဲ့ resolution လည်းကျွန်တော်လက်မခံဘူးဒီ double IAM လည်းကျွန်တော်တို့လက်မခံဘူးအတိမလည်းမပြည့်ဘူးပူးပေါင်းဆောင်ရွက်ဖို့လည်းမရှိပါဘူး
မြန်မာစစ်တပ်ကနေကျူးလွန်ခဲ့တဲ့ဆိုတော့ကြီးမားပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုအခုချိန်ထိမြန်မာအစိုးရဘက်ကထိထိရောက်ရောက်အရေးယူအပြစ်ပေးခြင်းမရှိသေးတဲ့အပေါ်မှာကုလသမဂ္ဂဘက်ကဖိအားပေးဆောင်ရွက်လာနေတဲ့အနေအထားရှိပေမဲ့လည်းမြန်မာဘက်ကတော့လက်ခံမှာမဟုတ်ဘူးလို့တမ်မတ်ကြီးဦးဟောက်တူစွန်းကပြောပါတယ
်။ pressure ကတော့ငွေရပေးနေတာပဲ။အခုကတော့ထပ်ပြီးပေးနေတာပေါ့နော်။ဒါကတော့သိတာပါပဲ။ပေးနေလဲကျွန်တော်တို့ကဟိုကိုယ်ရဲ့ဟိုလှုပ်ထားတဲ့ဟိုစီမံနဲ့ကျွန်တော်သွားမှာပဲကျွန်တော်တို့ကဟလာ ICO ကြီးလည်းကျွန်တော်ဖွဲ့ထားပြီးအဲကျွန်တော်မကယ်ဆယ်နေလဲကျွန်တော်သွားတယ်တက်မတော်ကလည်းသူ့ရဲ့ဟလာစုံစမ်းကော်မရှင်သူဖွဲ့ထားတယ်အဲ့တော့ဒီဟာနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဟိုကိုလှုပ်နေတဲ့အတိုင်းပဲကျွန်တော်သွားပါမယ်လို့
ဒါပေမဲ့လည်းနောက်တစ်ဆင့်အဖြစ်မြန်မာစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေအပေါ်နိုင်ငံတကာတရားရုံးတရုံးရုံးကအရေးယူနိုင်ဖို့တိတိကျကျမှတ်တမ်းတင်မဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌအဖြစ်နီကိုလက်စ်ကွန်ဂျီယန်ကိုကုလသမဂ္ဂအတွေ့အမှုချုပ်ကခန့်အပ်ခဲ့တဲ့အတွက်သူတို့အနေနဲ့ကြိုဆိုကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
် We're very pleased that the Secretary General appointed aaprofessional someone with a long history
နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားစီရင်ရေးမှာတာဝန်ရှိသူတွေကိုရည်ရွယ်ဖြစ်ပေးနိုင်မှုထိထိရောက်ရောက်ဆောင်ရွက်နိုင်ခဲ့ပြီးရည်ချင်းပြေဝတဲ့အတွေ့အကြုံအများကြီးရှိခဲ့သူတွေကိုကုလသမဂ္ဂအတွေ့အမှုချုပ်ကအခုလိုခန့်လိုက်တဲ့အတွက်ကျွန်တော်တို့အလွန်ပဲချီးမြှောက်အားရမိပါတယ်သူကကမ္ဘောဒီးယားကိစ္စမှာတုန်းကလည်းတာဝန်ရှိသူတွေကိုရည်ရွယ်ဖြစ်ပေးနိုင်အောင်အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့သူဖြစ်ပါတယ်
ဒီလိုမျိုးမြ мян ဆန်းဆန်းဖြစ်လာဖို့ဆောင်ရွက်ခြင်းအပြင်လူမျိုးတုံးတက်ပြတ်မှုအထိကျူးလွန်ခဲ့တယ်ဆိုတဲ့ပြစ်မှုအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ရေးကုလသမဂ္ဂအနေနဲ့ဘလောက်ထိအလေးထားဆောင်ရွက်နေသလဲဆိုတာရိုဟင်ဂျာအတိုင်းဝိုင်းအနေနဲ့သိလာမှာဖြစ်သလိုမြန်မာစစ်တပ်အနေနဲ့လည်းကုလသမဂ္ဂဘက်ကအခုလိုဆောင်ရွက်မှုတွေကိုသတိထားသင့်ကြောင်း Brad Adams ကပြောပါတယ
် It's also important for the Burmese military to know that this is serious.
အခုလိုကုလသမဂ္ဂရဲ့ဆောင်ရွက်မှုကအလွန်လေးနဲ့ကြောင်မြန်မာစစ်တပ်အနေနဲ့သိဖို့အရေးကြီးပါတယ်။တာဝန်ရှိသူတွေကိုနောက်တစ်ဆင့်အနေနဲ့အရေးယူနိုင်ရေးဆောင်ရွက်လာတာဖြစ်ပါတယ်။အခုလိုမျိုးလွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့ရဲ့ကြိုးစားမှုရလဒ်ဖြစ်တာဝန်ရှိတဲ့ပုဂ္ဂိုလ်တူးချင်းစီရဲ့နာမည်တွေကိုသက်သေထောက်ထားတွေနဲ့ဖော်ထုတ်ခံရမှာဖြစ်ပြီးတကယ်လို့နိုင်ငံတကာတရားရုံးကကင်တွယ်ပြီးဆိုရင်ဒီလူတွေအနေနဲ့တရားရုံးမှာရင်ဆိုင်ရမယ်ဆိုတာမြန်မာစစ်အနေနဲ့စစ်တပ်အနေနဲ့သိထားသင့်ပါတယ်။
နီကိုလက်စ်ကွန်ဂျီယန်ဟာ2013ခုနှစ်နိုဝင်ဘာလကတည်းကကမ္ဘောဒီးယားဆိုင်ရာအထူးတရားရုံးရဲ့နိုင်ငံတကာတွဲဘက်ရှေ့နေဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အဒီမတိုင်ခင် ICTY ခေါ် Yugoslavia နိုင်ငံဟောင်းဆိုင်ရာနိုင်ငံတကာခုံရုံးမှလည်းအမှုလိုက်ရှေ့နေဖြစ်ဆောင်ရွက်ခဲ့သူပါ။ဒါအပြင်အရှေ့တီမောမှာကျူးလွန်ခဲ့တဲ့ကြီးလေးတဲ့ရာဇဝတ်မှုတွေစုံစမ်းစစ်ဆေးရေးမှလည်း Mr. Komjian ဟာလက်ထောက်ရှေ့နေချုပ်ဖြစ်ထမ်းဆောင်ခဲ့သလိုဘော့စနီးယားနဲ့ဟာဇီဂိုဗီနိုဆိုင်ရာနိုင်ငံတကာတရားရုံးရဲ့စစ်ရာဇဝတ်မှုဆိုင်ရာဌာနမှနိုင်ငံတကာရှေ့နေဖြစ်ဆောင်ရွက်ခဲ့ပါတယ်။ နောက်ပြီးစီရီယယ်လီယွန်ဆိုင်ရာအထူးတရားရုံးမှာလည်းနီကိုလတ်စ်ကွန်ဂျီယန်ဟာအဓိကအမှုလိုက်ရှေ့နေဖြစ်ခဲ့ပြီးအမေရိကန်ပြည်ထောင်စုမှာအစိုးရရှေ့နေဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။မစ္စတာကွန်ဂျီယန်ဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေနဲ့အသွင်ကူးပြောင်းရေးကာလတရားစီရင်လောကမှာအတွေ့အကြုံအပြည့်အဝရှိသူဖြစ်ကြောင်းလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့တနင်္လာနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။